ီးခဲ့တဲ့သတင်းပတ်ထဲဆီးရီးယားကလူအများပြားသေဆုံးစေတဲ့ဓာတ်ရုလက်နဲ့တိုက်ခိုက်တာဟာဆီးရီးယားအာနာရှင်ဘက်ရှာအယ်အဆတ်ကိုနိုင်ငံတကာကရှုံ့ချမဲ့အရေးအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဗုဒ္ဓဖူးနေ့ဆုံးဖြတ်ချက်ကိုရုရှားကဗီဒိုအာနာ3ပယ်ချခဲ့ပါတယ်။ဗီဒိုအာနာ3ပယ်ချမဲ့တဲ့ဟာရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်တယ်လို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ကစန့်ကျင်တာဖြစ်ပြီးဆီးရီးယားမှာငြိမ်းချမ်းရေးအောင်အထောက်ကူတိုးမြှင့်ပေးမယ်ဆုံးဖြတ်ချက်အတွက်ပါညှင်းဆန်တာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟယ်လီကလုံခြုံရေးကောင်စီကိုပြောပါတယ်။ဒါအပြင်ဒါဟာရုရှားကဆီးရီးယားသမ္မတဘက်ရှာအဆက်ဘက်ကနေရက်တီဖို့အတွက်နောက်တစ်ကြိမ်ထပ်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ၁၀မဲကန့်ကွက်မဲ၃မဲနဲ့ဂျားနေမဲက၃မဲပါ။ဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကရေးဆွဲခဲ့တဲ့အရေးယူမှုကိုရုရှားကနေပိတ်ပင်ဖြစ်ခဲ့တာဖြစ်ပါတယ်။တရုတ်ကရှာရှာပါပါရုရှားဘက်ကမရက်တီဘက်နဲ့ဂျားနေမဲပေးပါတယ်။အမေရိကန်ဖွဲ့ဝင်နိုင်ငံမဟုတ်တဲ့ဘိုလေးဗီးယားကကန့်ကွက်မဲထည့်ခဲ့တယ်လို့အက်သီယိုးပီးယားနဲ့ကဇက်စတန်တို့ကတော့တရုတ်နည်းလူဂျားနေမဲပေးပါတယ်။အခုဆုံးဖြတ်ချက်မူကြမှာဒဏ်ငွေသုံးတိုက်ခိုက်မှုကိုအပြစ်တင်ရှုံ့ချထားတယ်လို့ဘာတွေဖြစ်ခဲ့လဲဆိုတာကိုသိရဖို့အတွက်နိုင်ငံတကာစုံစမ်းစစ်ဆေးဝင်ဖို့ပါတောင်းဆိုထားပါတယ်။အစောပိုင်းတော့အလားတူမူကြမ်းတင်ဖို့ပြီးခဲ့တဲ့ကြက်သပရင်းနဲ့မဲခွဲဆုံးဖြတ်ရမှာတော့မအောင်မြင်ခဲ့ပါဘူး။အရင်လိုရုရှားပြောတယ်လို့ဆီးရီးယားအာဏာရှင်ဘက်ကအပြစ်မရှိဘူးဆိုရင်ဒီဆုံးဖြတ်ချက်ထဲကပန်ချားချက်ကြောင့်ရလာမယ့်အချက်လက်တွေကနေသူ့မှာအပြစ်မရှိတာတွေ့နိုင်မှာဖြစ်တယ်လို့အပြစ်ရှိနေရင်တော့ရုရှားပါဝိုင်းအကြံခံရနိုင်တယ်လို့လည်းတမ်မကြီးဟေလီကပြောကြားခဲ့ပါတယ်။